building a great marriage.
Session 2.
Life principle number 1, unconditional love.
By Paul Bucknell. Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
Building a great marriage.
Gomondo in Kontea, the Sao Chen, Celebima, Juno, Tuama, Chibare.
It's only because God is so great.
Chia, the King, Chimia, Chia, Chibare.
But he, that's his design.
Do ye, Bon Dwin Chen, Ayara, Bale.
But we want to understand more about this design.
Chia, the King, Bon Dwin Chen, Ayara, Bale, Surago, Juno, Povima, Nale, for Yichibare.
There's going to be three parts to this design. In this hour, I'm going to talk about life principle number one, unconditional love. So we're going to ask ourselves again, remind ourselves, why are so many marriages bad? We hear next door a couple fighting.
Ah!
Is it because a problem with marriage? No! But that's what happens when we grow up. And our parents are fighting. And as children, we say, I never want to get married. That's what happens when Christians get married and have bad marriages. We speak about God's truth, but in our own lives, we don't carry it out. So children, they see God is great. This is what we preach. God is good. This is what we preach powerfully. But then the couple, they go home and they say, that's not great. That's not good.
So
they believe truth is not good. It's just another religion. I know we can easily criticize other Christians who leave the gospel. But before they left the gospel, they left the truth. They lost faith that God can do special things. So, whenever there's a problem, it's not because of God's design.
So,
It's because the way we take that design and then we build upon it.
ကဲထောပြတနာအပေါ်မှာကျွန်းတို့ရဲ့ဒီအာကျွန်းတို့အသက်ရှင်ပြီးမှအသက်တာဒီဆောက်တဲ့အတွေ့အကြောင်းဖြစ်နေ
Okay, so how influenced are we by God's truth?
ကဲကျွန်းတို့အသက်တာမှာဘုရားသခင်ရဲ့တမန်တော်ရနဲ့လွှမ်းမိုးဖို့အရေးကြီးတယ
် I asked you earlier, what are the keys to a great marriage?
ကဲဒီမနေ့ကျွန်တော်မေးခဲ့ပါတယ်ကြီးမားတဲ့အင်ထောင်ရဲ့ဟာပါလဲဆိုတာ
And you got them all.
ကဲကျွန်တော်မေ့ခဲ့တယ
် Now listen to Matthew 7:26.
ကဲရှင်မသက်ခန်းကြီးခုနှစ်အငယ်26ကိုကျွန်တော်ကြည့်ကြရအောင
် Everyone who hears these words of mine and does not act upon them will be like a foolish man who built his house upon the sand.
ကဲဒါကဘာပြောတယ်လဲဆိုလို့ရှင်တော့နော်တေးပေါ်မှာအင်းဆောက်တဲ့လူနဲ့နော်ဒီမိုက်မဲတဲ့လူရဲ့အကြောင်းကိုပြောပါတယ်သူရဲ့စကားကိုနားမထောင်တဲ့လူတွေဟာထိုကဲ့သို့ဖြစ်မယ်ဆိုတဲ့အကြောင်းကိုပြောပါတယ်ရှင်မသက်ခန့်ကြီးခုနှစ်အငယ်26
I know we are busy with many different ministry responsibilities
ကျွန်တော်ဒီမှာရှိတဲ့ဆရာမတွေကိုယ့်ရဲ့လုပ်ငန်းနဲ့ကိုစီနဲ့ကျွန်တော်အလုပ်များနေကြတယ
် we have sick relatives
ကျွန်တော်ဟာအလုပ်များနေကြတယ်ကိုယ့်အလုပ်နဲ့ကိုယ့်လုပ်ငန်းနဲ့
but if we neglect our marriage
ကျဲဒါမှတခုတော့ရှိတယ်နော်ကိုယ့်ရဲ့ဤထောင်ရဲ့ကိုယ်မိသားစုကိုလိလျှူရှူတယ်ဆိုလို့ရှိရင
် that's a foundation
အရာကအခြေခံအုံမြင့်ဖြစ်တယ်နော်တာသနာအတွက်အခြေခံအုံမြင့်ဖြစ်တယ်နော်မိသားစုဟာ
by working on our marriage
ကျွန်တော်အင်ထောင်ရဲ့ကနဲ့အစာပြုပြီးမ
ှ we're going to say to God
ကိုရောဖျား
I want to believe you
ကိုရောဖျားကိုကျွန်တော်ယုံကြည်ခြင်းနဲ့
I want you to work in our marriage
ကျွန်တော်ရဲ့အင်ထောင်ရဲ့မှာကိုရောဖျားအလုပ်လုပ်စေခြင်းနဲ့
And then God will begin to bless your ministry and life more because you have a good marriage
ကျဲအလိုမျိုးနဲ့အင်ထောင်ရဲ့ကဖျားပေးတဲ့ကောင်းချီးဖြစ်လာတဲ့အခါမှာတာသနာလုပ်ငန်းအသိန်းတော်ဟာအလိုလိုနဲ့အဆင်ပြေလာမှာဖြစ်တယ
် But if we know the truth and don't live it out
ကျဲဒါမှမဲ့အဲ့လားတော့ကျွန်တော်တမန်တရားတော့တည်တယ်ဒါပေမဲ့ကျွန်တော်မလုပ်ဘူးမလိုက်လျှောက်ဘူး
This is going to be serious problems.
အရာကတကယ်ကြီးကျယ်တဲ့ပြဿနာနဲ့ရင်ဆိုင်ကြုံတွေ့မှာဖြစ်တယ်.
So let me list 5 purposes for marriage.
ကဲကျွန်တော်ဒီအင်ထောင်ရဲ့နဲ့ပတ်သက်မှာအတိတ်အချက်နော်၅ချက်အဖြစ်ကျွန်တော်ပြောပြခြင်းနဲ
့ It nicely organizes society.
ဥပမာနဲ့ဒီတကယ်ကောင်းမွန်တဲ့ဒီဖွဲ့စည်းတဲ့အဖွဲ့အစည်းလို့ဆိုပါစို့.
Creates joyous couples.
ကဲသူတို့ကအဲ့ဒီလိုဖွဲ့စည်းတယ
် you produce and you nurture those children
ကဲထိုနေရာမှာသားသမီးတွေကိုအာ sorry နော
် develop close companionship
ပြောချင်တာနောက်ပါတိကပါလေဆိုလို့ရှိရင်တော့နော်သားသမီးအင်ထောင်ရဲ့ကိုနော်ကောင်းမွန်စွာနဲ့သားရှင်းစွာနဲ့နော်တည်ဆောက်ရမယ်နောက်ပါတိ
we got this one and the last one reveals and passes on God's truth
ကဲနမန်ဟီကဒီအဲ့ဒီဒီအင်ထောင်ရဲ့ဟာပျော်ဆွေးတဲ့အင်ထောင်ရဲ့ဖြစ်ရမယ်နော်သားသမီးတွေလိုအပ်ချက်တွေကိုပြည့်စုံစေရမယ်တိုးတက်မှုရှိရမယ်ဖျားသခင်ရဲ့တမန်တရားကိုနော်ဖော်ပြတော့အင်ထောင်ရဲ့ဖြစ်ရမယ
် Now I'm going to be sharing with you how marriage reveals this truth in a wonderful way
ကျွန်တော်အင်ထောင်ရဲ့ဟာဖျားသခင်ရဲ့တမန်တရားကိုဘယ်လိုဖော်ပြတယ်လဲအောင်းစွာဖြစ်မလို့ဖော်ပြတယ်လေဆိုတဲ့အကြောင်းကိုကျွန်တော်ဝင်ခခြင်းတယ
် In Ephesians 5:31-32
ကဲအဖက်အခန်းကြီး9အငယ်30တိ30နှစ်ကိုကျွန်တော်ကြည့်ကြရအောင်အဖက်အခန်းကြီး9အငယ်30တိ30နှစ
် Says for this cause a man shall leave his father and mother and shall cleave to his wife the two shall become one flesh This mystery is great but I'm speaking with reference to Christ and the church Ephesians 5:31-32
အကျဉ်းစင်စင်တင်တို့ဒီဖျားသခင်ဖျားသခင်အသားတော်အယောတို့တို့အဝင်ဖြစ်၍ကိုတို့မျက်ဤအင်္ကာဖြစ်ကြ၏ထိုအကြောင်းအကြောင်းရောက်ကြသည်ကိုမိဘကိုစွန့်၍ကိုခင်ပူကိုခင်ပွန်း၌ညီဝဲတစ်ဖြစ်ထိုသူနှစ်ယောက်တို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည
် So notice marriage
in ထောင်ရဲ့ဟာ
quoted from Genesis 2.
ကဘာဥကြံကနဲ့အစပြုလာခဲ့တယ
်. He says here, I'm speaking with reference to Christ and the church.
ကဲခရစ်တော်ပြောခဲ့တဲ့ဒီ FM မှာဒီခရစ်တော်ပြောတဲ့ဒီအရာတွေเนาะရှင်ပေါလုကဒီအသိန်းတော်နဲ့เนาะခိုင်းထိုင်တဲ့အရာတွေကိုကျွန်တော်ဒီမှာတွေ့ရမှာ.
The gospel of Jesus Christ is revealed.
ကဲခရစ်တော်ရဲ့သရဉ်ကောင်းကိုဒီနေရာမှာဖော်ပြခြင်းဖြစ်တယ
် And that's why when people see us having a great marriage they can easily believe God
ကဲကျွန်တော်အင်ထောင်ရဲ့မှာသူတပားတွေကဒါကောင်းတဲ့အင်ထောင်ရဲ့နော်မြင်တဲ့အခါမှာခရစ်တော်ကိုသူတို့ယုံကြည်လာမှာဖြစ်တယ
် So let me help you understand the Hebrew concept of marriage
ကဲကျွန်တော်ဟဲဘဲလူမျိုးကျူးလူမျိုးတွေရဲ့ဒီသူတို့ရဲ့အင်ထောင်ရဲ့နဲ့ပတ်သက်ပြီးမှသူတို့ရဲ့အမြင်ကိုကျွန်တော်အနည်းငယ်ပြောပြခြင
်း What we just read in Genesis 2
ကဲကဘာဥကြအခကြီးနှစ်မှာပြောသလိုပါပဲ
The husband leaves the father
ယောက်ျားဟာကိုမိသားစုကိုထားခဲ့ရမယ
် Christ left his heavenly father came to earth
ယေရှုခရစ်တော်လည်းပဲသူ့ရဲ့ခမည်းတော်ကိုထားခဲ့ပြီးမှဒီလောကသို့ဆင်းကြွလာခဲ့တယ
် Christ came to earth to secure a bride the church
ကဲခရစ်တော်ကခမည်းတော်ကိုထားခဲ့ပြီးမှသူအလောကသို့ဆင်းကြွလာတာသူ့ရဲ့ဒီအသင်းတော်ကိုနော်ဒီဆောက်ဖို့လွန်ချွန်မှုပေးဖို့ဖြစ်တယ
် I don't know your culture I forgot to ask but in some cultures like the Hebrew when you get a bride you would give something to the bride's family
ကဲဂျူးလူမျိုးတွေယဉ်ကျေးမှုအရာသူတို့ဟာမိန်းမယူနေအင်ထောင်ကြတယ်ဆိုလို့ရှိရင်သူတို့မိန်းမကိုသူတို့မိန်းမဖက်ကိုဘာလုပ်တယ်လဲဆိုလို့ရှိရင်တော့အဖို့အခပေးရတယ်
What did Jesus give?
ခရစ်တော်ကဘာတွေပေးခဲ့တယ်လဲအသင်းတော်ကို
He gave his life.
သူ့ရဲ့အသက်တာကိုသူ့ရဲ့အဖို့အခအဖြစ်ယောက်ျားတွေကမိန်းမကိုယူတဲ့အခါမှာအဖို့အခပေးတယ်လို့ခရစ်တော်ကိုယ်တိုင်သူ့ရဲ့အသက်ကိုအသင်းတော်အတွက်သူကပေးစားခဲ့တယ
် By dying, he gained the church.
ကဲသူအသက်ခံခြင်းအဖြစ်သူအသင်းတော်ကိုသူပိုင်ဆိုင်တယ
် And so we as a church are the bride of Christ.
ကဲကျွန်တော်ဟာနော်ခရစ်တော်ရဲ့သူတို့သမီးများဖြစ်ကြတယ
် Okay so that's number 2 Christ secured a bride
ကဲခရစ်တော်ကသူတို့သမီးကိုလုံချုံမှုပေးတယ
် The third one is the church his people belong to Christ
ကဲအသင်းတော်ဟာခရစ်တော်ပိုင်ဆိုင်တဲ့အသင်းတော်များဖြစ်ကြတယ
် Now some people think oh I believe in Jesus
ကဲတချို့ပြောတယ်ငါကျွန်တော်ကျမခရစ်တော်ကိုယုံကြည်တယ်လက်ခံတယ
် He saved me
သူကကျွန်တော်ကိုကယ်တင်တဲ့ဖခင်
And I could do whatever I want now.
ကဲကျွန်တော် Tower အသက်ကြီးတည်ချင်ရပြအခုတော့ကြိုက်တလို့လှုပ်လို့ရတယ်ကြိုက်တလို့အသက်ရှင်လို့ရတယ
် No.
မရဘူ
း No, it's a wife for example now belongs to her husband.
ကဲဥပမာနဲ့ပြောမယ်ဆိုလို့ရှိရင်တော့အမျိုးသမီးတွေဟာယောက်ျားတွေပဲအမျိုးသားတွေပဲပိုင်တယ
် The church belongs to Christ.
အသင်းတော်ဟာခရစ်တော်ကပိုင်တဲ့သူမိမတွေဟာယောက်ျားတွေပဲပိုင်တယ်
So this is the truth behind the gospel all revealed in marriage.
အဲ့ဒါကဒီထုတ်ကပါတော်မှာပေါ်ပြတဲ့ဒီတမန်တရားကျမ်းစာတစ်ခုလုံးမှာကျွန်တော်တွေ့ရတဲ့အရာဖြစ်တယ
်။ And in fact in 1 John 4 he says you want to know about love?
ကဲတိယောဟန်အခန်းကြီး၄ကိုကြည့်တဲ့အခါမှာချစ်ခြင်းမေတ္တာအကြောင်းကိုသိချင်တယ်ဆိုရင်
Look how I sent my son to the world to die for you.
ကဲငါရဲ့သားတော်ယေရှုတင်တော့အတွေ့အကြုံအသေးခံတဲ့အကြောင်းကိုကြည့်ပါ
So for number 1 we have unconditional love.
နေနမတိအခုနအတန်းအတာမရှိတဲ့ဘုရားသခင်ရဲ့ချစ်ချင်းမေတ္တာ
Okay so the son left the father.
ကဲခရစ်တော်ကသူ့ရဲ့ခမည်းတော်ကိုနော်ဆွန့်နှုတ်ခဲ့တယ်.
The second is the humble submission.
နမနှီးကနော်ထိတ်ချခြင်းအသက်တာနဲ့စက်ကားခြင်း
It happens in the Christian faith when we believe we humble ourselves and follow God's will.
ကျွန်တော်ယုံကြည်သူရဲ့အသက်တာမှာเนาะဖြစ်ပါတယ်။เนาะကျွန်တော်နှိတ်ချပြီးမှဘုရားသခင်ရှေ့မှာမှာနှိတ်ချပြီးမှကျွန်တော်အသက်တာဆက်ကနဲ့အခါမှာခရစ်တော်နောက်တော့ကျွန်တော်လိုက်လာတယ်
။ It happens when a wife marries a husband, she submits to him.
ကျေထိုနီတူစွာပဲမိခင်တွေလည်းကိုယ့်ရဲ့ယောက်ျားရှေ့မှာနှိတ်ချပြီးမှเนาะဆက်ကနဲ့အခါမှာအရာအလုံးဟာအဆင်ပြေလာတယ
်။ And then number 3 you're together forever.
ကဲအဲ့ဒါဘာလဲဆိုလို့ရှိရင်တော့နံပါတ်3 tower အတူအသက်ရှင်ရမယ်ရှောင်းလှရမှာဖြစ်တယ်
။ Marriage is for life.
အင်ထောင်ကြခြင်းဟာဘဝအတွက်ဖြစ်တယ
်။ For when we believe in Christ we are his forever into eternity.
ကဲကျွန်တော်ဟာခရစ်တော်ကိုယုံကြည်လာတဲ့အခါမှာသူအတွက်ပဲကျွန်တော်ဟာဖြစ်တော့တယ် tower အတွက်သူပဲပိုင်တော့ ਨੇ
So right now I want to talk about the first principle unconditional love.
နမတိကျွန်တော်ပြောချင်တာပါလေဆိုလို့ရှင်တော့အတန်းအတာမရှိရက်เนาะအခြေအနေအပေါ်မှာမမူတည်ပဲ ਨੇ နော်ထိုအရာချစ်ချင်းမဲ့တာအကြောင်းကိုကျွန်တော်ပြောချင်တယ
် So let's read this longer passage here
အဲ့တော့ဒီ FF အခန်းကြီး9အငယ်33ကိုကျွန်တော်ကြည့်တဲ့အခါမှာလို့လည်းရှိပါတယ
် From Ephesians 5 it talks about that a little bit more
အဲ့ FF အခန်းကြီး9မှာဒီအင်ထောင်ရဲ့နဲ့ပတ်သက်ပြီးမှတော်တော်လေးပေါ်ပြတာကိုကျွန်တော်တွေ့ရပါတယ
် Let me read verse 22 to 24
ကဲအပိုင်းငယ်22 24ကိုကျွန်တော်ကြည့်ကြရအောင
် Wives be subject to your own husbands as to the Lord for the husband is the head of the wife as Christ also is the head of the church
အချင်းမင်းမတို့ဖျားသခင်ဤအုပ်စိုးတော်မူခြင်းကိုဝန်ခံတဲ့ကဲ့သို့ကိုယ်ခင်ပွန်းဤအုပ်စိုးခြင်းကိုဝန်ခံကြလော
He himself being the savior of the body
အကြောင်းမူကားခရစ်တော်သည်အသင်းတော်၏အပေါ်မှာကောင်းဖြစ်တော်မူတကယ်သို့ယောက်ျားသည်မိမိခင်ပွန်း၏အပေါ်မှာကောင်းဖြစ
်၏ For as the church is subject to Christ so also the wives ought to be to their husbands in everything
ခရစ်တော်သည်လည်းမိမိကိုယ်ကိုကယ်တင်တော်သူဖြစ်တော်မူ၏အသင်းတော်သည်ခရစ်တော်၏အုပ်စိုးတော်မူခြင်းကိုခံဝန်ခံတကယ်သို့မိမတို့လည်းကိုယ်ခင်ပွန်း၏အုပ်စိုးခြင်းကိုအယံယံ၌ဝန်ခံရကြမည်
Let me read 25 to 27 Husbands love your wives just as Christ also loved the church and gave himself up for her that he might sanctify her having cleansed her by the washing of water with the word that he might present to himself the church in all her glory having no spot or wrinkle or any such thing but that she should be holy and blameless
အချင်းယောက်ျားတို့ခရစ်တော်သည်အသင်းတော်ကိုချစ်တဲ့ကဲ့သို့တင်းတို့လည်းကိုယ်ခင်ပွန်းကိုချစ်ကြလောထိုအသိန်းတော်သည်သားရှင်းလျက်အပြည့်ကင်းလျက်ရှိသည်ဖြစ်၍အညစ်အကြေးတင်ခြင်းအယဲတွင်ခြင်းမှဆ၍ဒုက္ခနှင့်လွတ်လပ်သည်ဖြစ်အတရေတည်တည်လျက်ရှိသောအသိန်းတော်ကိုခရစ်တော်သည်မိမိအားဆက်တာအတော်ငါနှုတ်ကပတ်တို့ယင်၌ဆက်ကြောခြင်းအဖြစ်စင်ကြယ်သားရှင်းစေမည်အကြောင်းထိုအသိန်းတော်အဖို့အလို့ငါကိုကိုကိုစွန့်တော်မူ၏
28-33 So husbands ought also to love their own wives as their own bodies. He who loves his own wife loves himself. For no one ever hated his own flesh, but nourishes and cherishes it, just as Christ also does the church. Because we are members of his body. For this cause a man shall leave his father and mother, and shall cleave to his wife, and the two shall become one flesh. This mystery is great, but I'm speaking with reference to Christ and the church. Nevertheless, let each individual among you also love his own wife, even as himself, and let the wife see to it that she respect her husband.
ဖို့နီတူယောက်ျားတို့ဒီမိမိကိုယ်ကိုချစ်တဲ့ကဲ့သို့မိမိခင်ပွန်းတို့ကိုချစ်ရကြမည်။ခင်ပွန်းကိုချစ်တော်သူသည်ကိုကိုချစ်တော်သူဖြစ်၏။ကိုအသားကိုမုန်းတော်သူသည်တယောက်မျှမရှိ။ခရစ်တော်သည်အသိန်းတို့ကိုကြွေမွေးပြုစုတော်မူတဲ့ကဲ့သို့ခတ်သိမ်းတော်သူတို့သည်မိမိတို့အသားကိုကြွေမွေးပြုစုတကြ၏အကျဉ်စင်စစ်တင်တို့ဒီဖျားသခင်၏အသားတို့အယိုးတို့တို့အဝင်ဖြစ်၍ကိုတို့မြတ်၏အင်္ကာဖြစ်ကြ၏ထိုအကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုဆွံ့၍ကိုခင်ပွန်း၌ညီဝက်တစ်ဖြစ်ထိုသူတို့နှစ်ယောက်သည်တကိုတိတသားသည်ဖြစ်ရကြလိမ့်မည
် Okay so unconditional love
ကဲအချေအနေပေါ်မှာမူတည်တဲ့ဒီမမူတည်တဲ့ချစ်ချင်မဲ့တာအတန်းအတာမရှိတဲ့ချစ်ချင်မဲ့တာအကြောင
်း We loveBecause he first loved us.
ကျွန်တော်ဖျားသခင်ကိုကျွန်တော်ချစ်တာကဖျားသခင်ကကျွန်တော်ကိုပထမချစ်တဲ့အတွေ့အကြောင်းဖြစ်တယ
်။ Love never fails.
ချစ်ခြင်းမဲ့တာဟာဘရောမှမရှုံရှုံဘူး
။ From God comes a marvelous love that transforms us.
ဖျားသခင်ရဲ့ချစ်ခြင်းမဲ့တာဟာကျွန်တော်ရဲ့ဘဝတစ်ခုလုံးအသက်တာကိုပြောင်းလဲစေတယ
်။ Now this is directed largely to husbands, right?
အာကနော်ယောက်ျားတွေရဲ့အမြုပ်သားတွေအသက်တာမှာပိုင်ဆိုင်ဖို့အရေးကြီးတယ
် Because if people ask how do we know God loves we look at how God loves us he sent his son
ကျွန်တော်ဖျားသခင်ရဲ့ချစ်ချင်းမဲ့သားကိုကျွန်တော်ဘလို့နားလဲတပုတ်ပေါ့မလဲဆိုတာသူ့ရဲ့သားတော်ဆင်နှွှင့်ခြင်းအဖြစ်ထိုအရာကိုကြည်ချင်းအဖြစ်ကျွန်တော်တပုတ်ပေါ့လို့ရတယ
် Unconditional love is a special love that never fails
အချေအနေအပေါ်မှာမမူတည်တဲ့ချစ်ချင်းမဲ့သားဟာဖျားသခင်ရဲ့ချစ်ချင်းမဲ့သားဖြစ်တယ
် Yeah God's love is not dependent on a good or proper response from the receiver.
ကဲဖျားသခင်ရဲ့ချစ်ချင်းမဲ့သားဟာအချက်အနေအပေါ်မှာမူတည်ပြီးမှအချက်အနေကောင်းတဲ့အပေါ်မှာမူတည်ပြီးမှဆိုးတဲ့အပေါ်မှာမူတည်တဲ့အရာမဟုတ်ဘူး။လုံးဝဘရော့မှမပြောင်းလဲတဲ့ချစ်ချင်းမဲ့သားဖြစ်တယ
်။ Okay, so three descriptions of this love.
ကဲအဲ့ဒီချစ်ချင်းမဲ့ဒီအချက်၃ချက်အဖြစ်ကျွန်တော်ပြောပြချင်တယ်
။ It's also a compassionate love.
compassionate love ဆိုတာက ဆေရှင်တေခါချင်းချစ်ချမေတ္တာလို
့ You see, a compassionate describes a tenderness, mercy, gracious, kind.
ဒီချစ်ချမေတ္တာဘာကိုပြောချင်တယ်လဲဆိုလို့ရှိရင်တော့ရင်ကျဲတည်မွေ့ခြင်းတော့ကျေးဇူးပြုခြင်းဒီကောင်းမွန်ခြင်းခရစ်တော်အဖြစ်ထိုအရာတွေကိုပြောချင်တာဖြစ်တယ
် And a devoted love.
Devoted ဆိုတာကစက်ကနဲ့ချစ်ချမေတ္တာ
It's focused. You focus on a person, loyal love.
လူတယောက်ယောက်အပေါ်မှာကျွန်တော်ဘိုးပြုပြီးမှနော်ဒီချစ်ချမေတ္တာထတာကိုပြောချင်တာဖြစ်တယ်
So a devoted love reveals a priority of a being kind to some person despite the distractions.
ကဲလူတူတရားအပေါ်မှာနော်ချစ်ချင်းမေတ္တာဥစားပေးပြီးမှထားခြင်းကိုဆိုလိုတာဖြစ်တယ
်။ So it's God's love is unconditional.
ကြားတခင်ချစ်ချင်းမေတ္တာဟာအတန်းအတာမရှိတဲ့အချက်နဲ့ပုံမှန်မူတည်တဲ့ချစ်ချင်းမေတ္တာမဟုတ်ဘူး
။ It doesn't depend on how our wives respond to us.
ကဲကျွန်တော်ဒီအမျိုးသမီးတွေကျွန်တော်ကိုဘလို့တုံးပြန်တယ်လဲဆိုတဲ့အပေါ်မှာမမူတည်ဘူး
။ I don't know maybe sometime you did something special. You love her and some special you bought something special for your wife.
ကိုအမျိုးသမီးအတွက်နော်ကောင်းတဲ့လက်ဆောင်တွေဝေပေးတယ်နော်တဆုံတစ်ခုအထူးတစ်ဖြစ်လုပ်ပေးတယ်အဲထိုအချင်းနဲ့အပေါ်မှာမူတည်အရာမဟုတ်ဘ
ူး And maybe that day your wife was not in a good mood.
ကြည့်တဲ့အချိန်မှာကိုယ့်အမျိုးသမီးကနော်ကိုယ့်အပေါ်မှာတုံးပြန်တဲ့အရာကမကောင်းဘူး And so you ကျေးဇူးတင်တယ်လို့တောင်းမပြောဘူ
း So you got a little critical.
အဲ့ဒီအချိန်မှာစိတ်တူသွားတယ
် See that's a conditional love.
အရာကနော
် conditional.
အချင်းအနေပေါ်မှာမူတည်တဲ့ချစ်ချင်းမဲ့သားလို့ခေါ်တယ
် Unconditional would keep loving her.
အချင်းနဲ့ပေါ်မှာနမမူတည်တဲ့ချစ်ချင်းမေတ္တာဟာထိုအရာပေါ်မှာအချင်းမခံဘူ
း Now this is the kind of love God shows us
အဲ့လိုမျိုးချစ်ချင်းမေတ္တာကိုဖခင်သခင်ကကျွန်တော်ကိုမြင်စေခြင်းနဲ့
And it becomes for us a great source and confidence
အဲ့ထိုအရာကိုထိုချစ်ချင်းမေတ္တာကိုဖခင်သခင်ကကျွန်တော်ရဲ့နှလုံးသားထဲမှာပိုင်ဆိုင်စေခြင်းနဲ့
And this is why husbands for example can never say I can't love her we can
ကျွန်တော်အမျိုးသားတွေကတခါတလေပြောတယ်ကျွန်တော်အမျိုးသမီးမိအားအဲ့လိုအသက်ရှင်တဲ့အတွက်လုံးဝမချစ်နိုင်ဘူးလို့တခါတလေပြောတယ်ဒါပေမဲ့ကျွန်တော်ချစ်နိုင်ပါတယ
် Now maybe the unbeliever cannot love
ကဲမယုံကြည်သူတွေတော့လုံနိုင်မှာမဟုတ်ဘူးဟုတ်ပါတယ
် Now let me describe other kinds of love
ကဲတခြားသောဒီချစ်ချင်းမေတ္တာအကြောင်းကိုကျွန်တော်ပြောပြခြင်း ਨੇ
So in the Bible there's three in the Greek New Testament there's three kinds of love.
ကျွန်တော်ဓမ္မတိကိုကြည့်တဲ့အခါမှာဒီချစ်ချင်းမေတ္တာနဲ့ပတ်သက်မှကျွန်တော်အချက်၃ချက်အဖြစ်ကျွန်တော်တွေ့ရပါတယ်.
The two are from the world.
ဒီကဘာပေါ်မှာကျွန်တော်တွေ့ရတဲ့ချစ်ချင်းမေတ္တာ
in that sense that only unbelievers can do these things.
အဲ့ဒါကမယုံကြည်သူတွေပဲလုပ်နိုင်တာဖြစ်တယ
်. But the third agape love is that unconditional love for believers.
ကျအကာပဲလာဆိုတာကကျွန်တို့ဒီအခြေအနေပေါ်မှာမမူတည်တဲ့เนาะချစ်ချင်းမေတ္တာဆိုတာကဖြစ်ရပေးတဲ့အရာဖြစ်တယ်ယုံကြည်သူတွေပဲလုပ်နိုင်တာဖြစ်တယ
် Eros speaks of that passion
အဲ့ဒါကကျွန်တို့ရှိရှိတေးခံနိုင်တယ
် They love to get love
ကဲသူတို့ဟာမချစ်နိုင်တဲ့လူတွေကိုချစ်နိုင်တယ
် They will do something maybe for a woman so that she will respond
ကဲတချို့က
do something for a woman take her on a date and that so to get a good response
သူတို့ကပြန်ရရှိမဲ့မယုံကြည်သူတဲ့ချစ်ချင်းမဲ့တာပေါ့เนาะသူတို့ပြန်ရရှိမဲ့အရာကိုသူတို့ကအဲ့လိုပဲတုံးပြန်တုံးပြမဲ့လူတွေကိုပဲသူတို့ကချစ်နိုင်တယ
် philia love is different
ဒါမဲ့ဖျားသခင်ရဲ့ချစ်ချင်းမဲ့တာတမုံထူးခြားတယ
် philia in america we have a city philadelphia city of brotherly love
ကဲပြောချင်တာပါလေဆိုတော့ချစ်ချင်းမေတ္တာထဲမှာသုံးမျိုးရှိတယ် Eros ချစ်ချင်းမေတ္တာနဲ့ Philian ဆိုတာကဒီကျွန်တော်အမေရိကန်မှာကျွန်တော်တွေ့ရပါတယ
် So it's brotherly love like you might do among family members
Philian ဆိုတဲ့ဒီချစ်ချင်းမေတ္တာဟာကျွန်တော်ညီကိုအချင်းချင်းသူငယ်ချင်းအချင်းချင်းမှာချစ်တဲ့ချစ်ချင်းမေတ္တာဖြစ်တယ
် And this love is like this
အဲ့ဒီချစ်ချင်းမေတ္တာဟာ
I love you
တင်ကိုငါချစ်တယ်
And you love me.
ခင်ဗျားလည်းကျွန်တော်ကိုချစ်တယ
်. I'm good to you. You're good to me.
ကျွန်တော်ကတင့်အပေါ်မှာကောင်းတဲ့အတွက်ခင်ဗျားလည်းကျွန်တော်အပေါ်မှာကောင်းတာဖြစ်တယ်.
I'll go out of my way and help you here. But then you'll go out of your way to help me here. So it's back and forth.
And
society is largely this way. And it works okay as long as everybody does that good part. But people disappoint. I do that for you. But you don't do anything back. So the key mindset is I love as you love me, I love you. You're good to me, I'll be good. But if you're like, I'll also, I don't know if that's an American action. I don't know. But maybe you understand, huh? Unconditional love?
Unconditional love, so that
agape. I love because it's my responsibility. It's my calling from God. So Eros, that first kind, focuses on pleasing oneself. And we find that person maybe will treat a woman so nice. And do all these favors. Because they want something from her. When they get those things, I look for another woman. Eros love. It's based on our sin nature. It allows betrayal. Don't be fooled. Don't let your daughters be fooled. Now let me go back and describe filial love a little
more.
So my kindness to you is motivated by how you treat me. And then you're trying to just come even. I'm good, you're good, and it's about the same. Now, these are not real love as we understand God's love. If God treated us as we treat him, we would be judged. No, God, in his good kindness, in his commitment to care for us, sent his son. That's why you have grace. Grace is unconditional love. It's not because you're good, you get goodness. It's even when you're bad, he still sent his son, Jesus. And he's so committed to doing this. He makes a sacrifice. He gives his best to obtain it. Now, this is the kind of love we men need to have toward our wives.
ကဲထိုကျွန်တော်အသက်သားမှာထိုကဲတုတ်တော့ချစ်ချစ်မဲ့တာကိုပိုင်ဆိုင်ဖို့ရရှိဖို့ရည်ကြည်တယ
် And it's hard.
It's so difficult.
Yeah. အဲ့ဒါကလူအနေနဲ့တခါတလေအင်မတားမှချစ်ခဲ့ပါတယ
် But it depends what kind of marriage you choose is what kind of love you choose.
တကူကျွန်တော်ပြောပြချင်တဲ့ဒါအရေးကြီးတယ်ခင်ဗျဘလို့မြုပ်အင်ခေါင်ရက်ကိုရွေးချယ်တယ်လေဆိုတာကဘေးအပေါ်မှာမူတည်တယ်လေဆိုလို့ရှိရင်ခင်ဗျဘလို့မြုပ်ချစ်ချစ်မဲ့တာကိုရွေးချယ်တယ်လေဆိုတဲ့အပေါ်မှာမူတည်တယ
် So there are marriages built on this eros, this physical kind of lust.
ကဲကျွန်တော်ရဲ့အင်ထောင်ရဲ့ဟာဒီအီရိုဆိုတဲ့ခန္ဓာအတွေ့အသားအပေါ်မှာမူတည်တဲ့ချစ်ချစ်မဲ့တာပဲဖြစ်နေသလား
Then if someone gets offended, they just go find someone else.
ကဲစိတ်မပျော်တဲ့အခါမှာမကျေနပ်တဲ့အခါမှာလူတက်အားကိုအားဒီတိစာဖောက်လိုက်တယ
် This also There's also marriages built on filial love.
အဲ့ဒါဒီ filial love ဆိုတဲ့အရာကဘာလဲနောက်တစ်ခု
But these end up being pretty dull.
အဲ့ဒါကဘာလဲဆိုလို့ရှိရင
် dull why? Boring. Yeah. Because often sin gets in that cycle.
ကဲကျွန်တော်အသက်သားမှာတခါတလေအပြည့်တွေကနော်ကျွန်တော်ကိုလွှတ်မိုးတဲ့အခါမှာ
he offended me she offended me
အာကျွန်တော်ကအာကျွန်တော်ကိုစကျင်တယ်ကျွန်တော်ကသူ့ကိုစကျင်တယ်အင်ထောင်ရဲ့မှာ
and therefore we both have unforgiving spirit
ကဲအဲ့ဒီအတွေ့အကြုံနှစ်ယောက်စလုံးမှာခွင့်မလွှတ်နိုင်တဲ့စိတ်ထဲမှာခွင့်မလွှတ်နိုင်တဲ့အရာတွေရှိတယ်တင်းထတယ
် but god's love agape love
ဒါပေမဲ့ဖျားသခင်ရဲ့ချစ်ချင်းမဲ့တာအာကာပေ love ဆိုတာက
the source of love comes from God comes to us
ချစ်ချင်းမဲ့တာရဲ့အရင်အမြင့်ဟာဖျားသခင်ရှိကနဲ့ဆင်းသက်လာတယ
် filial love the love comes from the people we're loving
ကဲကျွန်တော်ကုနာ filial love ဆိုတာကကျွန်တော်လူတယောက်ကိုအမိမကကျွန်တော်ကိုချစ်မှပဲကျွန်တော်ကချစ်နိုင်တယ
် that's limited
အဲ့ဒါကအတန်အတာရှိတယ
် God's love is unlimited it comes to us
ကဲဖျားသခင်ရဲ့ချစ်ချင်းမဲ့တာအတန်အတာမရှိဘူးကျွန်တော်အသက်သားမှာရောက်လာတယ
် so think of the sun that's shining
ကဲကျွန်တော်ဖျားသားတို့ရဲ့အလင်းတောက်ပါချင်းကိုကျွန်တော်စိတ်ဆကြရအောင
် we are dependent on the sun
ကျွန်တော်ဟာတားတို့အပေါ်မှာကိုးစားတဲ့သူများဖြစ်ကြတယ
် we need its heat
သူ့ကိုကျွန်တော်လိုအပ်တယ်
we need its energy that it gives us
ကဲသူကနဲ့ရရှိတဲ့ခွန်အားတွေကျွန်တော်လိုအပ်တယ်
It forms energy in each of these leaves here.
ဒီနေရာမှာပေါ့နော်ဒီအပင်တွေအရွေတွေတို့မှာ
each leaf is like a factory producing something because of the sun.
အလားကနော်တားတို့အဖြစ်ဒီအရာတွေအားလုံးနော်ကျွန်တော်တွေးရတာဖြစ်တယ
် No sun, no life.
တားတို့မရှိဘဲနဲ့အသက်ဘဝမရှိနိုင်ဘူ
း Amen. When that sun shines,
တားတို့ဟာ all sorry, နော်နေ
It starts growing. Things grow.
No, ne shi ma aya a lo ha chi thwa le so le.
And when God's love shines in us,
ke phya thakin ye chit chin met da chu no atet da ma lein na kha ma
love never needs to stop.
Ke chit chin met da ha lo wa yat ta phu mo hoh ba bu.
But maybe our wife is in a bad mood.
Ke chu no a myo tmi rue ya takha tle sait kaot de.
She's criticizing.
ကျွန်တော်ကိုပဲအမြဲတမ်းအပြစ်တင်တယ်။
You just
နဲ့ခိုင်းနိုင်တယ
် You just worked very hard that day giving your best.
ကဲသူတို့ကအလုပ်လို့ကြိုးစားတယ်
။ And your wife says, "Look at what you're doing."
ကျွန်တော်ကအကောင်းဆုံးအဖြစ်လုပ်ရင်တောင်မှအင်ဂျင်လေးဝယ်လာပေးတယ်နော်။အမကောင်းဘူးတဲ့။အမြဲလား
What are you going to do?
ကျွန်တော်မအားလုပ်ရမလဲအဲ့ဒီအချိန်မှာ။အမြဲလားမကောင်းတာမကောင်းတဲ့အဆိုးမြင်ဝါဒနဲ့အမြဲလားမြင်တယ်ကွက်ပေါ်မှာ။
Filial love will fail you.
And the achi ma filial love so ra ga atan ata shi de chit chit met da ja song twa me.
God's love,
ji ya thakin ye chit chit met da a ka be.
But how does it work? Let me share with you. So God's love she'll still be critical.
Ke phya thakin chit chit met da tho we pha ne a chin a kha ma
she won't sympathize or understand how you are at that moment.
ကြက်ဒီအချိန်မှာကျွန်တော်ကိုနားလည်စေခြင်းနဲ့ဆေးရှိသိခါစေခြင်းနဲ့
So instantly will change our approach and what we're thinking about ourselves and her
အဲ့ဒီအချိန်မှာဖီးယားတကင်းကကျွန်တော်ကိုယ့်ရဲ့အမျိုးသမီးအပေါ်မှာဘယ်လိုမြင်စေခြင်းတလဲအတွေ့အခေါ်တွေအမြင်တွေပြောင်းလဲလာမှာဖြစ်တယ
် And we'll notice that she has a hard day
ကဲအဲ့ဒီအချိန်မှာ तू အတကယ်နော်စိန်ခုံမှုနဲ့ तू အစိတ်ပန်းဆိုင်ရာနဲ့နော်စိန်ခုံမှုနဲ့ तू တွေ့ကြုံနေတဲ့အချိန်ဖြစ်တယ်ဆိုပါဆို
I know we wanted to be encouraged and be happy but now we change because love principle is driving us
ကဲဖြစ်အားဒီချစ်ချင်းမဲ့သားကျွန်တော်တို့အသက်သားကိုမောင်းတဲ့အတွေ့အကြုံသူ့ကိုခွန်အားပေးဖို့လိုအပ်တယ်သူ့အနာမှာရှိပေးဖို့လိုအပ်တယ
် Oh you must be having a hard day
တခါတလေကျွန်တော်ခက်ခဲတဲ့နေ့ရက်တွေကြုံတွေ့တဲ့အချိန်ရှိကောင်းရှိပါလိမ့်မယ
် Is there something I can do to make it easier for you
အဲ့ဒါကိုကျွန်တော်လွင်လွင်လဲနဲ့ကျွန်တော်ကထိုအရာခက်ခဲတဲ့အချိန်ဆိုတာကနော်အမျိုးမျိုးပေါ့နော်အမျိုးမျိုးပေါ့ကျွန်တော်ဒီတကယ်ဖျားရောက်တွေးဆောင်တဲ့တယောက်တည်းနေမှာအမျိုးမျိုးပေါ့နော်အဲ့လိုမျိုးရှိတဲ့အချိန်လဲ
So the husband speaking to the wife
အဲ့ဒီအချိန်မှာအမျိုးသားလဲကိုယ့်အမျိုးသမီးကိုစကားပြောဖို့အနားမှာနေပြီ
Instead of responding with a mean spirit he responding withkindness
အဲ့ဒါကိုကျွန်တော်အဆိုးတဲ့အရာကိုအဆိုးနဲ့ကျွန်တော်မတုံးပြပဲနဲ့ချစ်ချင်းမဲ့သားနဲ့နော်တုံးပြဖို့အရေးကြီးပါတယ
် and so you find out how you can help her
သူ့ကိုဘယ်လိုကူညီနိုင်မလဲဆိုတာနီလာရှံဖို့အရေးကြီးပါတယ
် will your wife like that
ခင်ဗျားရဲ့အမျိုးသမီးကအဲ့လိုဖြစ်လာတယ
် yeah of course they will sometimes a little harder they don't believe you
ကိုအမျိုးသမီးအဲ့လိုဖြစ်တဲ့လူရှိလား
maybe the wife doesn't believe you really true
ကိုအမျိုးသမီးတွေလည်းပဲခမတကယ်အလုံးကောင်းနေလို့ယုံကြည်မှယုံကြည်ခြင်းယုံကြည်ခြင်းမှယုံကြည်မ
ှ but if it happens once it happens again you begin to help her understand
ကဲတခါဖြစ်တယ်နောက်ထပ်ပြန်ဖြစ်တယ်နောက်ထပ်ပြန်ဖြစ်တယ်ဒါပေမဲ့ကျွန်တော်အမျိုးသားတွေအနေနဲ့ကျွန်တော်နားလေပေးဖို့အရေးကြီးတယ
် Now I want to warn you about pornography warn about pornography
ကျွန်တော်ဒီပါလဲဆိုလို့ရှိရင်တော့မကောင်းတဲ့အခုခေတ်မှာဆိုလို့ရှိရင်တော့မိခင်တွေဒီဖခင်တွေကမကောင်းတဲ့ဓာတ်ပုံတွေကိုကြည့်နေကြတာအဲ့ဒါနှစ်ပါးတည်းမှာကျွန်တော်ဒီဝါနီပေးခြင်းတယ
် Love and lust are on different sides
ချစ်ခြင်းမဲ့သားနဲ့လာဆိုတာကဗာလဲဆိုလို့ရှိရင်တော့ဒီတမဲချင်းကမတူဘူးเนา
ะ Lust is I want to be pleased
ကဲတမဲချင်းဆိုတာကကိုယ့်ရဲ့ခန္ဓာကိုယ်စားတိအတွေ့အသအတွေ့เนาะပြည့်စုံစေခြင်းနဲ့စန္ဒကိုပြည့်စုံစေခြင်းနဲ့
Trying to focus on the physical
ဒီခန္ဓာကိုယ်ဒီအတွေ့အသကိုဘူဖို့ပြုတယ
် It's getting
အဲ့ဒါကိုရရှိခြင်းပဲဖြစ်တယ
် Right
ဟာနဲ့เนา
ะ Getting
ရရှိခြင်းပဲဖြစ်တယ်ကိုယ်အတွေ့ခန္ဓာကိုယ်အတွေ့အသားအတွေ့နော်ရရှိခြင်းဖြစ်တယ
် you can think of satan's hand as getting
ကဲဆာတန်ရဲ့လက်ကပါလေလူယူဖို့ပဲ
love is giving
ချစ်ခြင်းမဲ့တာဟာပါလေလူယူခြင်းမဟုတ်ဘူးပါလေပေးစားခြင်းဖြစ်တယ
် it's the opposite
အာကဆာခြင်းဖြစ်ဖြစ်တယ
် what principle are you going to live by
ကဲအဲ့လိုဆိုလို့ရှိရင်တော့ခင်ဗျားဟာဘယ်လိုမျိုးနိစနစ်အဖြစ်အသက်ရှင်နေတယ်လဲ
Some people confuse lust with love. It's not really at all.
ကဲတချို့ကအဲ့ဒါကိုဒီတမဲချင်းနဲ့ဒီချစ်ချင်းမေတ္တာကိုညှို့နှောပြီးမှတချို့ကအသက်ရှင်ကြတယ
် They're opposites.
တကယ်တော့ကြတော့အဲ့ဒါကဆက်ကျင်ဖြစ်ဖြစ်တယ
် Even when you love, you will not lust.
ကဲကျွန်တို့ချစ်ချင်းမဲ့သားနဲ့တမဲချင်းဆိုတာကကျွန်တို့တမဲလို့လူတီးဥတရားအပေါ်မှာကာမစိတ်နဲ့တမဲလို့ကျွန်တို့ချစ်တာကစိတ်မှန်နဲ့ချစ်ချင်းမဲ့သားမဟုတ်
ဘူး That's why a husband cannot be demanding to the point where I must have
No အဲ့လိုမျိုးကမမှန်ကန်တဲ့အရာဖြစ်တယ
် So God's love is also a forgiving love
ကဲဖျားတခင်ချစ်ချင်းမဲ့သားလည်းပဲခွင့်လွှတ်ခြင်းရရှိတဲ့ချစ်ချင်းမေတ္တာဖြစ်တယ
် It says in 1 Corinthians 13 love keeps no record of wrong
ကဲဒီတိကောမှာကျွန်တော်ကြည့်တဲ့အခါမှာချစ်ချင်းမေတ္တာဟာနော်မကာဒီဖားတဲ့အရာကိုနော်ဒီဖားမိတဲ့အရာမဟုတ်ဘူးတဲ့
A lot of us keep a record right in our pocket what our wife did wrong
တချို့ကနော်ကိုယ့်ရဲ့ diary စာအုပ်မှာပဲငါယောက်ျားကဘယ်နှခါရိုက်ခဲ့ဘူးလဲမဘယ်နှခါနော်လှုပ်ချက်ဖို့တယ်လဲမကောင်းတဲ့အရာတချို့ယောက်ျားကငါမိမနော်ငါမျိုးသူမျိုးဘလို့လှုပ်ခဲ့တယ်လေနော
် Look they did it again Yep they did it again
ဆောက်တယ်တဲ့မှာမှတ်ထားတာနော်နေ့ရက်တောင်မှမှတ်ထားတာအချိန်တိုင်းတောင်မှမှတ်ထားတာ
But real love doesn't do that
ဒါပေမဲ့စိတ်မှနဲ့ချစ်ချင်းမဲ့ဒါအဲ့လိုမဟုတ်ဘူးနော်
You know, God's going to take care of all the wrong that's done. We don't do that.
အဲ့ဒါကျွန်တော်မှားခဲ့တဲ့အရာတော့မှားပါစေ။ကြားပဲတာဝန်ယူလိုက်မယ်။အဲ့ဒီအတွက်ကျွန်တော်ကထင်းတင်းဖို့ပြာပြီးမှပြန်ဖို့ဖို့မဟုတ်တော့ပါဘူး။အာမင်
။ Jesus said it this way, "Now is the day of salvation."
ခရစ်တော်ကပြောပါတယ်ဒီနေ့ဟာကယ်တင်ခြင်းနေ့ဖြစ်တယ်တဲ
့။ I didn't come into the world to judge, but to love.
ကယ်ဒီလောကမှာကျွန်တော်လာတာကသင်တို့ကိုတရားစင်ဖို့လာတာမဟုတ်ဘူး။သင်တို့ကိုချစ်ဖို့ပဲလာတာဖြစ်တယ်။
And so we pour out our loves toward our lives, to our wives. And it says, love covers a multitude of sins. And you know, sometimes we think, well, my love will cover one or two sins. But what if there's so many sins? I'm stepping on them. God's love is great enough to cover all of them. Do you realize what kind of love God has given all of us? That's the kind of love all of us have because of Jesus. And right now, I'm trying to show you what kind of faith you have in the love that God gives you. If you believe in Jesus, God gave His Son to die for us.
That
same Spirit of Christ lives in us.
And
so the husband, Satan comes by and says, it won't work to love her
more.
But God's word says, yes, doesn't even matter if it works. I will keep loving. It's my duty.
Because
unconditional love is not dependent on how our wives respond. We're just going to do it.
ခမရရဲ့မိမကဘလို့တုံးပြတယ်လေဆိုတဲ့အပေါ်မှာမမူတည်ဘူးဟုတ်တယ်နော်ခမရရောက်ကြတာခမရအဘကိုဘလို့လှုပ်ခဲ့တယ်လေဆိုတဲ့အပေါ်မှာမမူတည်ဘူ
း So we forgive as Christ forgave
ခရစ်တော်ကကျွန်တော်ကိုခွင်းလွှတ်တကယ်တော့တယောက်နဲ့တယောက်ခွင်းလွှတ်ဖို့အရေးကြီးတယ
် We accept as Christ accepts
ခရစ်တော်ကကျွန်တော်ကိုလက်ခံတကယ်တော့ကိုယ့်ရဲ့အမြုပ်သားကိုယ့်ရဲ့အမြုပ်သမီးကိုကျွန်တော်လက်ခံဖို့အရေးကြီး
တယ် And we hope as Christ hopes
ကဲခရစ်တော်ပေးတဲ့ကျွန်တော်မျှော်လင့်ခြင်းကျွန်တော်ကိုပေးတကယ်တော့ကိုယ့်ရဲ့အမျိုးသားအမျိုးသမီးအပေါ်မှာပေးဖို့ရည်ကြီးတယ
်။ We believe that the power of love is great enough for our marriages.
ကျွန်တော်ချစ်ချင်းမဲ့သားရဲ့တကူဟာအင်ထောင်ရဲ့မှာထိုထက်ကြီးမားတဲ့အရာအင်ထောင်ရဲ့မှာမိသားစုမှာမရှိပါဘူး။အရေးကြီးဆုံးတော့အရာဖြစ်တယ
်။ This is why when we do not carry out love, we have unbelief in our hearts.
ကျေထိုကျေတော့ချစ်ချင်းမဲ့သားအင်ထောင်ရဲ့မှာမရှိတဲ့အခါမှာနော်ကျွန်တော်အသက်တမ်းအင်ထောင်ရမှာဘလို့ဖြစ်လာတယ်ဆိုလို့ရှင်တော့မယုံကြည်ခြင်
း And if we're going to
တရားရှိခြင်းဖြစ်လာတယ
် If we're going to change we have to change by confessing our unbelief that God's love is powerful enough
ကျေကျွန်းတို့ဖျားသခင်ရဲ့ကြီးမားအချစ်ချင်းမေတ္တာဟာကြီးမားတယ်ကျွန်းတို့အားလုံးရဲ့အရာကိုခွင့်လွှတ်ပေးနိုင်တယ်ဆိုတာကိုကျွန်တော်ပထမဆုံးယုံကြည်ဖို့ရည်ကြည်တယ
် I know when I speak on this there's a lot of questions that come back let me try to answer some of them
ကျေကျွန်းတော်ဒီဒီတခုလောက်เนาะမေခွန်းနဲ့မေချင်နဲ့ဆိုလို့ရှိရင်တော့ကျွန်တော်ဖြေပေးနိုင်မှာဖြစ်ပါတယ
် So one question men often come back and say well what about the guy how is he going to be fulfilled
ကဲတချို့ကပြောတယ်အဲ့ဒီကောင်ကအဲ့လိုလိုမျိုးနဲ့အသိရှင်ခဲ့တယ်ဒါဆိုတော့ဘလို့ तू အသိရှင်မလဲအမြုပ်မြုပ်နဲ့သူတို့ပြောနေကြတယ
် Your fulfilled is not dependent on how people respond to your love
อ่า तू อ่ะบะโลမျိုးအသက်ရှင်နေခဲ့ပါစေဖြာရှဲ့မောက်မှာ तू อ่ะဖြာသခင်ချစ်ချစ်မဲ့တာကို तू လက်ခံနေဆိုလို့ရှိရင
် if
you are ရကရည်ကြည
် fulfillment is on that God gave you this command to love and you're doing it and you trust it will work out
ဖြာသခင်အတွေ့ပြည့်စုံစေခြင်းဆိုတာကဖြာသခင်ပေးတဲ့ချစ်ချစ်မဲ့တာအပေါ်မှာရက်တည်ခြင်းပဲဖြစ်တယ
် do you believe God's love is sufficient
ကြည်အသခင်ရဲ့ချစ်ချစ်မဲ့တာဟာတင့်အတွက်လုံလောက်တယ်ဆိုတာယုံကြည်သလားယုံကြည်ပါသလား
commit to loving your wife no matter what
ကဲကခမရအမျိုးသမီးအပေါ်မှာအံ့ထားလိုက်ပါ तू ကဘလို့ပဲဖြစ်နေပါစေဘလို့ပဲမကောင်းအဝေးဖားနေပါစေအံ့ထားလိုက်ပါ
and your fulfillment will come from God himself
အဒီသူအရာကိုယုံကြည်ပြီးဖြစ်လာမယ်အစဉ်ပြေလာမယ်ဆိုတာယုံကြည်ပြီးမှအံ့ထားလိုက်ပ
ါ because deep in your heart
ကိုယ်ကြည်ပြည့်စုံလာမှာဖြစ်တယ်
deep in your heart you know you've been faithful to God
ကဲကျွန်တော်တည်ထားဖို့ကကျွန်တော်ဖျားသခင်ရှဲ့မမှာကျွန်တော်ဟာတိစာရှိတဲ့အတွက်ကျွန်တော်အမျိုးသမီးကျွန်တော်အမျိုးသားကြောင်းနေလာမယ
်အစဉ်ပြေလာမယ် God will deeply enrich you
ဖျားသခင်ကနော်ပြည့်စုံစင်မှာဖြစ်ပါတယ
် Another question doesn't the wife need to love
နောက်တစ်ခုကျွန်တော်ပြောချင်တာကအဲ့လိုမျိုးအမျိုးသားတွေအကြောင်းကိုပဲကျွန်တော်ကချစ်ရမယ်ချစ်ရမယ်လို့ပြောတယ်နော်အမျိုးသမီးတွေလည်းပဲမချစ်ရဘူးလား
But God only says for the husbands to love.
Okay, just our own. Dima FM, I could not catch you. I'm just about to get there. I change your job. Go, my man, go. Chit chat.
So the husbands think I have an extra hard job.
Yeah, yeah, yeah. Let me go. Ah, just no ma. I put along that way. Shit, look. You come, you come.
Of course, all believers need to love.
Just no, you need to alone. Ha, chit chat.
First Thessalonians 4:9, love of the brethren.Of sisters.
ဒီ Thessalonians ခန်းကြီးလက်အငယ်ကိုမှာချစ်ချင်းမေတ္တာအကြောင်းကိုဖော်ပြပါတယ်
။ But you see God focuses us men husbands on loving because this is the bringing his love into our marriage.
ကဲတော့ဖျားသခင်ရဲ့ချစ်ချင်းမေတ္တာဟာကျွန်းတို့ရဲ့အင်ထောင်ရဲ့မှာဒီရှိဖို့အရေးကြီးတယ
်။ It's like we might have this nice fan that cools us.
ကဲဒီဥပမာနဲ့ဒီပါကကောင်းတယ်
Its function is there. It works.
And the Korea we see look a little look nice up today. They will talk nice up today.
But not if I pull that plug.
And the plug or you know pull like look here.
That's what happens when we refuse to love.
Okay. John do Tony do so be. John do chit chit meta go. John do little shoe like that. Come on.
Love stops.
No
longer is God working through us, bringing that love into that wonderful
relationship.
So why does God give a command for this husband to love? Because we are to reflect God's love.
ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေဟာဘုရားသခင်ရဲ့ချစ်ချစ်မေတ္တာကိုရောင်ပြားဟပ်ဆယ်မဲ့လူတွေဖြစ်တယ်
Yes it's our responsibility
ဟုတ်တယ်အဲ့ဒါကကျွန်တော်တာဝန်ဖြစ်နေ
But it's more than a responsibility
အဲ့ဒါကတာဝန်ချက်ပို့ပြီးမှအရေးကြဒီပို့တယ
် It's our opportunity
အဲ့ဒါကတာဝန်လို့ကျွန်တော်မခံယူဘဲနဲ့ကျွန်တော်အတွက်အခွင့်အရေးလို့ကျွန်တော်ခံယူကြရ
And when it gets harder to love you know what
ကျွန်တော်ကချစ်ဖို့နော်တို့တရားကိုချစ်ဖို့ကျွန်တော်အညာချစ်ခဲ့တဲ့အချိန်မှာ
You can show more of God's love.
ကဲထိုနေရမှာဖျားသခင်ရဲ့ဖျားသခင်ကိုပုံဝိမမြင်နိုင်တယ်
ဖျားသခင်နဲ့ပုံဝိမနီးနိုင်တယ် Harder to love even more.
တကယ်ကိုအမျိုးသားကိုအမျိုးသမီးကိုချစ်ဖို့ချစ်ခဲ့တဲ့အချိန်မှာ
You can show more of God's love.
ကဲဖျားသခင်ချစ်ချင်မဲ့တာကိုပုံဝိမမြင်နိုင်တယ်ပုံဝိမရရှိခံစားနိုင်တယ
် Because the greater the difficulty The more the love shines its glory.
Poi ma kekele le phya thakin chit chit metta tue bon no poi ma thin sha le le phit de.
And that's why our neighbors will begin to see about God's love through our lives.
Ke elo ne chuno ene na ma shi de lu re ga phya thakin chit chit metta chuno atat ta ma tue min la ma phit de.
They won't know what it is, but they say something's different.
Ke tu do အကြောင်းတော့တိမှာမဟုတ်ပါဘူးဒါပေမဲ့သဆုံတစ်ခုတော့ကောင်းနေတဲ့အစဉ်ပြေနေတယ်ဖြေရကအမှုပြုတ်နေတယ်ဆိုတာသူတို့မြင်တွေ့ရတယ
် And then you begin to tell your story well we weren't always like this
ကျွန်တော်ဒီလိုတော့အမြင်လားမဖြစ်ခဲ့ပါဘူးဆိုပြီးမှသူတို့ကလည်းတော့ပြောပြလို့ရတယ်
I used to be quite selfish do you know
ကျွန်တော်တကယ်တကူကောင်းစားလာအစားခဲ့တယ
် Then I began to understand God's love.
ကျေဖြာတခင်ချစ်ချင်းမဲ့တာကိုပို့ပြီးမှပို့ပြီးမှနားလည်လာတယ်
There you go sharing the gospel of Jesus Christ.
အဲ့လိုနဲ့သူတပားကိုလည်းကိုယ်အင်းနီနာမှာရှိတဲ့လူတွေကိုလည်းခရစ်တော်ရဲ့သရဲကောင်းအကြောင်းကိုကျွန်တော်ဝေမှလို့ရတယ်ပြောပြလို့ရတယ
် Another question can my love hold out?
ကျေကျွန်တော်ရဲ့ချစ်ချင်းမဲ့တာကအာဒီ
No matter what we face, is it strong enough?
Okay. ဖြစ်နိုင်ပါတယ
်. So our love is dependent on our faith.
Okay, ကျွန်တော်ရဲ့ချစ်ချင်းမဲ့တာဟာကျွန်တော်ရဲ့ယုံကြည်ခြင်းအပေါ်မှာမူတည်ရမယ
်. That's why I'm coming back to the truth of God's word.
အဲ့ဒါကြောင့်အခုနကျွန်တော်ဒီဘုရားသခင်ရဲ့နှုတ်ကပတော်တမန်တရားကိုဒီအခြေခံရချင်းဖြစ်တယ
်. When Jesus commanded us to love our wives.
Okay, ခရစ်တော်ကျွန်တော်အမျိုးသမီးတွေကိုချစ်ဖို့ကျွန်တော်ကိုအမိန့်ပေးထားတယ်.
It was because the design of the believer, of the husband especially, is able to take God's love and to love our wives.
Okay, အလားကဖျားသခင်ခရစ်တော်မိန့်မှာထားတဲ့အရာဖြစ်တဲ့ယောက်ျားအမျိုးသားတွေကိုယ့်အမျိုးသမီးကိုချစ်ရမယ်ချစ်ချင်းမဲ့သားထားရမယ
် What he's saying, love, we always can love our wives, no matter how bad it is.
Okay, ကျွန်တော်ကိုယ့်အမျိုးသမီးကိုတော့အချင်မရွေးကျွန်တော်ချစ်နိုင်ပါတယ်ဆိုပါစို့
But if you don't really believe it and you have some fear whether it will work,
ကျေဒါမဲ့တခုတော့ရှိတယ်ကိုယ့်ရဲ့အမျိုးသမီးကိုလွန်းလွန်းလျက်လျက်မယုံကြည်ဘူးဆိုလို့ရှိရင်
you
may ပါပါဟိုတန်တရားတွေရှိတယ်ဆိုလို့ရှိရ
င် you begin to put a limit on your love
အဲ့ဒါကကျွန်တော်ချစ်ချင်းမဲ့တာကအတန်းအတာရှိလာမှာဖြစ်တယ
် the moment you do that it's no longer agape love
အဲ့ဒါကအဲ့လိုမျိုးအတန်းအတာရှိလာတဲ့အခါမှာနည်းနည်းပါပါအတန်းအတာရှိလာတဲ့အခါမှာအဲ့ဒါက agape loveAgape ချစ်ချင်းမေတ္တာမဖြစ်နိုင်တော
့ဘူး Because agape unconditional love by definition is unconditional no limits
အရာကအဂပေချစ်ချင်းမေတ္တာဆိုတာကအတန်းအတာမရှိတဲ့အခြေအနေပေါ်မှာမမူတည်တဲ့ချစ်ချင်းမေတ္တာဖြစ်တယ
် So we don't want to respond out of fear and doubt
ကြဲကျွန်တော်အဒီထွာရမှာကျွန်တော်ကိုယ်အမြုပ်သမီးကိုယ်အမြုပ်သားကိုယုံကြည်ဖို့လွန်းလွန်းလျက်လျက်အကျွင့်မဲ့ယုံကြည်ဖို့ရည်ကြည်တယ
် But out of faith and love
အရာကယုံကြည်ခြင်းနဲ့ချစ်ချင်းမေတ္တာအဖြစ
် Now you might not be fully convinced at this point because you haven't been doing that.
ကြဲအရာကျွန်တော်တချို့အဒီနေရာမှာခက်ခက်နေတဲ့လူတွေရှိကောင်းရှိပါလိမ့်မယ
် Now that's fine. That's
အရာကောင်းပါတယ်ကိစ္စမရှိဘူ
း But I'm trying to share this with you because you're going to have a choice.
အရာကျွန်တော်ဒီအားလုံးရွေးချယ်မှုနော်ပေးမှာဖြစ်တယ
် Will it work out? Fear.
ဒီဖက်မှာစိုးရင်ချင်းကြောက်ရွံ့ချင
်း It doesn't matter if it works out. I'm going to love.
ကျေဒီနာမှာဒီဖက်မှာတော့သူ့ကိုချစ်တော့မယ်ချစ်တော့မယ
် What is your decision?
ကျွန်တော်ရဲ့ဆုံးဖြတ်ချက်ရပါတယ
် How are you going to live?
ကျွန်တော်ဘယ်လိုအသက်ရှင်မလဲ
By love. Okay, I don't know what's going to happen, but I'm going to obey you, God.
ဘာပဲဖြစ်ဖြစ်ဘယ်လိုဖြစ်လာမလဲဆိုတာကိစ္စမရှိပါဘူး။ဘာပဲဖြစ်ဖြစ်ဖြာသခင်ကိုပဲကျွန်တော်ယုံကြည်ကိုးစားလိုက်မယ
် Amen.
Amen.
Let me justshare a little bit about God's design of man.
ကဲကျွန်တော်နည်းနည်းတော့ကျွန်တော်ဝင်ခချင်တယ်နောက်ဆုံးအနေနဲ့ဖျားသခင်ရဲ့လူတွေကိုဘယ်လိုပုံတွင်းတယ်လဲ
Okay, let me go through some points here. Man is designed to love.
ကဲဖျားသခင်လူတွေကိုဖာဆင်းတာကချစ်ချင်းမေတ္တာထားဖို့ဖြစ်တယ်
Okay. Man is, you know, strong, brave, courage.
ကဲလူဟာခွန်အားရှိတယ်ပါတီရှိတယ
် send them to the army right they can fight
ကဲသူတို့ရစီပွဲတွေကိုသူတို့တွားတဲ့အခါမှာသူတို့စီပွဲတိုက်နိုင်တယ
် I might lose my life but I'll fight for my country
ကဲကျွန်တော်ဒီဒီတင်းအောင်ဆရာဖြစ်ပေမဲ့ကျွန်တော်ဒီကိုယ့်ရဲ့တိုင်းပြည်ကိုတော့တည်ဆောက်ရှိရမယ်ချစ်ရမယ်ဥမာ
there's a sense of fulfillment and energy when we get devoted and focused
အဲ့လိုမျိုးနဲ့ကျွန်တော်စက်ကားပြီးမှအသက်ရှင်တဲ့အခါမှာ
Now lust, if we get into lust, it just empties us.
And
much of what's happening in Western countries as they leave the faith of Jesus Christ, lust is controlling and they lose power and strength. But love fulfills.
ကျွန်တော်ရဲ့အသက်တာကိုတနေ့ပြီးတနေ့ပြည့်စုံစေတယ်
။ The more we give, the more we get.
ကျွန်တော်ပို့ပြီးမှပေးလေလေပို့ပြီးမှကျွန်တော်ရရှိလေလေပို့ပြီးမှပေးလေလေရရှိလေလေဖြစ်တယ်။
Of course, this is true for all men and women, but especially we're focused on men here. But we need that faith to believe that love is that powerful. Now, let me just share a story, an illustration here. I live in the city, so we live upstairs, and I need to fix the wall, the roof sometimes. In America, it's very expensive to hire anybody. They just look at the problem and it's already cost too much money. I think last year was the first time I asked someone to help me, but usually I fix it. So I start putting that ladder up higher and higher and higher. And then I remember when I was on the ladder before, when I get up there, my legs start shaking. I go, Each time I think about fixing, I have to wait a little bit. I lose faith that I can do it. But then, how do I help my faith? I remember, look at that guy just did it. I remember the instruction says it can take the capacity of my weight. And if I step up high, it's not just going to fall down. If I don't have confidence, I'm not going to go up. Maybe my wife says, it's leaking. I don't tell her about my lack of faith. I just ignore it. Because I don't want to tell her how I don't believe I can do it. But by God's grace, usually I still can get the ladder out and remind myself and go up and then I'm getting older, so I'm getting less confidence in my strength. I got a 21-year-old boy. He's strong. He says, I like going out up on the roof. Because I get scared now. But I trust that my confidence in God's love will never fail. Just think, where does our confidence come from? That when God loved us, everything good happened from it. I'm sitting here in Yangon, right? And being saved. And my sins are forgiven. It's marvelous. That's God's love. He believed when he gave unconditionally, something good would happen. And when we share the gospel, we have hope that God's love again will touch their lives and more good will happen. The same thing when we love our wives.
ကဲထိုနည်းသူဆိုပဲကိုယ့်ရဲ့အမြုပ်တမိတွေကိုချစ်လာတဲ့အခါမှာ
It's that confidence in his love that it always works good some way
ကဲဘုရားသခင်ဘုရားသခင်အပေါ်မှာကျွန်တော်ယူကြည်စိတ်ချမှုရှိဖို့ရည်ကြည်တယ
် Now another question that comes up but what if our wife is so hard
ကဲ
she doesn't respond to love
ကဲတကူကကျွန်တော်ဆင်းဆာလာတယ်အာသူ့ကိုချစ်ပြီးမှကျွန်တော်ရဲ့ချစ်ချင်မဲ့တာကို तू ကမတောင်းပြဘူးဆိုလို့ရှိရင်တော့ဘလို့ဖြစ်မလဲ
God's love it gives us hope that somehow something good can happen in her life
ကဲအဲ့ဒီလိုမျိုးအချိန်မှာပဲဖြစ်ဖြစ်သူ့ရဲ့အသက်တာမှာတဆုံတစ်ခုဖြစ်ရတဲ့ခင်ကအလုံးလုံးနိုင်ပါတယ
် And Ephesians 5:25
အဖက်ခန်းကြီး9အငယ်25 29ကိုကြည့်တဲ့အခါမှာ
It says that he that God might sanctify her having cleansed her by the washing of the water with the word
ဒီနေရာမှာဒီအပိုင်ငယ်25 29ကိုကြည့်တဲ့အခါမှာ
That he might present to himself the church in all her glory having no spot no wrinkle or any such thing but that she should be holy and blameless verses 25 to 27
အချင်းယောက်ျားတို့ခရစ်တော်ဒီအသိန်းတော်ကိုချစ်တော်မူတကယ်တော့တင်တော့ဒီလေကိုယ့်ခင်ပွန်းကိုချစ်ကြလောထိုအသိန်းတော်ဒီသရှင်လျက်အပြစ်ကင်းလျက်ရှိသည်ဖြစ်၍အငြိအကျဲ့တင်ခြင်းအရေတွန်းချင်းမှစတည်တုံးနှင့်လွတ်လာသဖြင့်အတည်းတည်တယ်လှည့်ရှိသောအသိန်းတို့ကိုခရစ်တို့သည်မိမိတို့အားဆက်သားအပ်သောဟာနှုတ်ကပတို့ယင်၌ရှက်ကြောချင်းအဖြစ်စင်ကြယ်သားရှင်းစေမိအကြောင်းထိုအသိန်းတို့အဖို့အလုံးဟာကိုယ့်ကိုယ်ကိုဆွန့်တော်မူ
၏ Now we can see the church having lots of problems right
ကဲဒီနေ့ကျွန်တော်အသိန်းတော်မှာပြဿနာနော်အနေနဲ့အများရှိကြတယ်ဆိုတော့ကျွန်တော်အလုံးကိုယ့်အသိန်းတော်မှာရှိကြတယ်နော
်ဒီအသိန်းမှာ That's a church full of problems
အသိန်းတော်ဆိုတာပြဿနာရှိတယ်ဆိုတော့ကျွန်တော်ကနော်ကြည့်ကြည့်ရှုလို့မရဘူးအသိန်းတော်အတိုင်းမှာပြဿနာရှိတယ
် Christ died for her
ဒါပေမဲ့အဲ့ဒီအသိန်းတော်အတွက်ခရစ်တော်ကအသေးခံပေးတယ
် Why
ဘာဖြစ်လို့လဲ
Look carefully
အဲ့ဒါကိုကျွန်တော်ဒီ FF ခန့်ချင်းကအပိုင်ငယ်25ခုကိုကြည့်ကြရအောင်
He might present to himself the church in all her glory.
ကဲအသိန်းတော်အတွက်သူ့ရဲ့ဘုန်းတော်ထင်ရှားဖို့အတွက်နော်သူကဖြစ်တယ
် And again in verse 27 that she should be holy and blameless.
ကဲအသိန်းတော်ဟာသားရှင်နဲ့နော်အပြည့်နဲ့ကင်းနဲ့အပြည့်တင်ကင်းနဲ့အသိန်းတော်ဖြစ်ရမယ်ဆိုတာပေါ်ပြပါတယ
် So even though we the church has all these spots and wrinkles and problems in Christ were spotless.
ကြည်ဒီနမှာအသိန်းတော်ကိုကြည့်တဲ့အခါမှာပြဿနာရှိတယ်အမျိုးမျိုးပြဿနာရှိတယ်။ဒါပေမဲ့ခရစ်တော်မှာအရာအလုံးဟာပြည့်စုံတယ
်။ That love covers a multitude of sins.
ကြည်ဘုရားသခင်အချက်ချက်မဲ့သားထိုအရာအလုံးအပြည့်အလုံးကိုလွှမ်းခြုံပေးတယ်။ကာပါပေးတယ
်။ By the way, this is how we get our confidence to keep ministering to a church that has failed in so many ways.
ကြည်တခါတလေကျွန်တော်ကကြားဆုံးတယ်အသိန်းတော်မှာကြားဆုံးတယ်အောင်မြင်မှုမရဘူး။ဒါပေမဲ့ဘုရားသခင်ရဲ့ချစ်ချင်းမဲ့တာအပေါ်မှာကျွန်တော်ဟာယုံကြည်စိတ်ချမှုရှိဖို့အရေးကြီးတယ
် We have a greater confidence that my love will do something somehow sometime
ကဲကျွန်တော်ကအရေးကြီးတာကျွန်တော်ရဲ့ချစ်ချင်းမဲ့တာကျွန်တော်ရဲ့ဆက်ကမှုအပြည့်တဆုံတစ်ခုဖြစ်လာမယ်ပြည့်စုံလာမယ်ဆိုတာကျွန်တော်ယုံကြည်စိတ်ချမှုရှိဖို့အရေးကြီးတယ
် As God's love is more and more revealed in us then the wife more and more has to respond to that love.
Okay, ကျွန်တော်အသက်တာမှာဘုရားသခင်ကချစ်ချင်းမဲ့တာဘုရားသခင်ချစ်ချင်းမဲ့တာပို့ပြီးမှပို့လေလေကိုယ့်ရဲ့အမျိုးသမီးလေသူ့ရဲ့တုံးပြမှုကပို့ပြီးမှအဆင်ပြေလာမှာဖြစ်တယ
်။ You know, sometimes we have to have enduring love.
Okay, ကျွန်တော် enduring love ဆိုတာကျွန်တော်ခံနိုင်ရှိတဲ့နော်ချစ်ချင်းမဲ့တာ
Remember Hosea, he married a wife but then she would prostitute herself.
Oh, Hosea, yeah, သူ့အမျိုးသမီးဟာသူဟာရောင်အတူခန္ဓာကိုရောင်းတဲ့เนาะသူအမျိုးသမီးဖြစ်ခဲ့တယ
် we remember Job
Job
and his most difficult time his wife criticized him
သူတကယ်အချက်ချက်ဆုံးအချိန်မှာသူအမျိုးသမီးကသူ့ကိုဝေဖန်ခဲ့တယ
် he made a right decision to serve God and not blame God
ကြည့် तू ကဖျားသခင်ကိုအချက်ချက်ဆုံးအချိန်မှာဖျားကိုအစေခံဖို့ तू ကဆုံးဖြတ်ခဲ့တယ်ဒါပေမဲ့သူအမျိုးသမီးကเนาะโยบาကိုအပြစ်တင်ခဲ့တယ
် It would be nice if his wife came oh you made a good decision I'm right with you
တကယ်တော့ဆိုလို့ရှင်တော့သူ့အမျိုးသမီးကအိုးကောင်းတယ်ခင်ဗျယုံကြည်ချစ်ကြီးမှလဲဆိုပြီးမှသူ့ကို ပြုတ်ဖို့ပဲဖြစ်ပါဒါပေမဲ့အဲ့လိုမဟုတ်ခဲ့ဘူး
Do you remember what she said?
သူကဘာပြုတ်ခဲ့တယ်လဲသူအမျိုးသမီးက
Curse God and die.
ဘုရားကိုကျင်ဆက်ပြီးမှတည်လိုက်စပ
ါ Not faith building but
ယုံကြည်ခြင်းကိုတည်ဆောက်မဲ့အစားနော်ဘုရားကိုကျင်ဆက်ပြီးမှတည်လိုက်ပါလို့ပြောတယ
် Jesus disciples another example.
ဥပမာနဲ့ခရစ်တော်ရဲ့တပည့်တွေ
When Jesus was dying, when he was sacrificing himself, all the disciples left.
Okay, Christ was to let walk at time. At the camp, pan at camp, at the camp, at the camp. Do it the better way. Along, trip each other.
Even Peter denied Christ three times.
Peter, don't deny that Christ go. Soon won't get it.
Did Jesus give up?
Christ was shown better la.
No.
No one was able.
He kept loving. You see.
ပေတရုအပေါ်မှာသူအပေါ်ဝိမချစ်ချင်းမဲ့တာထားတယ
် So even when we have difficult wives keep loving
ကဲကျွန်းတို့တခါတလေအမျိုးသားတွေလုံးဝကွာမျိုးသမီးတွေလုံးဝစကားနာမထောင်တဲ့တကယ်စိတ်မာနဲ့เนาะအမျိုးသမီးတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်စိတ်ပြီးမှချစ်လိုက်ပါချစ်လိုက်ပါ
A difficult wife means that God wants to display more of his love through you
ကဲဖြစ်ရတဲ့ခင်ရဲ့သူ့ရဲ့ချစ်ချင်းမဲ့တာခမားအားဖြင့်ပေါ်ဝိမထင်ရှားစေခြင်းနဲ့သူ့ရဲ့ဘုန်းတော်ပေါ်ပြီးမှထင်ရှားစေခြင်းနဲ့ခင်ဗျာအသက်တာအဖြစ
် Now I want to close this time with a pledge from the husbands.
ကျွန်တော်ဒီအမျိုးသားတွေအတွက်ပြောပြီးမှကျွန်တော်ဒီမနေ့ပိုင်းအစီအစဉ်ကိုကျွန်တော်ပြည့်စုံသွားမှာဖြစ်ပါတယ
် And I want to ask you is there anything greater to live for?
ကျွန်တော်အသက်ရှင်တာအရေးကြီးဆုံးကပါလေ
I mean is there anything greater than loving your wife
ke ko amyo tmi ko chit chin the aye chi de aya ka chi ma de aya shi de la
is there something that can display god's love even more than that
pya ta khin ye chit chin mae ta tin a paw ma ba law chit de le so ra jun no pyo lo ya da la pyo pya lo ya da la
can we in any type of our ministry or activity do something greater than show god's love than when we love our wives
ကဲကျွန်တော်ကိုယ့်ရဲ့တာတနာလုံငါမှာကျွန်တော်ဘလို့ပဲလှုပ်ဆောင်နေခဲ့ပါစေအဲ့ဒီအရာတွေထဲကျွန်တော်ကိုယ့်ရဲ့အမျိုးသမီးအပေါ်မှာချစ်ချင်မဲ့တာထားခြင်းဟာထိုအရာတွေထဲပိုပြီးမှကြီးမာတယ
် I don't think so
အဲ့ဒါဟုတ်လားအဲ့လိုမဟုတ်ဘူးထင်တယ
် It's in loving our wives we display the greatest power of God's love
ကျွန်တော်ယုံကြည်တယ်ကိုယ့်အမျိုးသမီးကိုချစ်ချင်ဟာဖြားသခင်ရဲ့ချစ်ချင်မဲ့တာတကိုးကိုပေါ်ပြချင်းဖြစ်ပါတယ်သူအရာထက်ကြီးမားတာမရှိဘူ
း has designed us to receive his love and pour out his love
ကြည့်ဖျားတကင်ကျွန်တော်ရဲ့သူ့ရဲ့ချစ်ချင်းမေတ္တာကိုကျွန်တော်အပေါ်မှာတည်ရောက်စေတယ်ကျွန်တော်အသက်တာအဖြစ်သူတပားကိုလည်းနော်ရရှိစေခြင်
း just like the world run by the sun's energy we run by god's energy of love
ကြည့်ဒီနာမဒီအရာအလုံးကလင်းနေအောင်မနေအဖြစ်နော်ကြီးထွားကြသလိုနော်ဖျားသခင်ရဲ့ချစ်ချင်းမေတ္တာအောက်မှာအသက်ရှင်လှုပ်ရှားသောသူများဖြစ်ဖို့ဖျားသခင်အလိုလိုရှိတယ်
။ Can you say I was designed to love?
ကျွန်တော်ပြောလို့ရမလားအလုံးနော်ပြောချင်ရအောင်ကျွန်တော်ဟာချစ်ဖို့အတွက်ဖျားကဖာဆင်းတယ်။
Can you say you were designed and called to love your wife? I am designed to love my wife.
ကဲကျွန်တော်ဟာကျွန်တော်မိမကိုချစ်ဖို့အတွက်ဖခင်ကနော်ဖာဆင်းတယ်လို့ကျွန်တော်ပြောရအောင်လေ
I was called to reveal God's unconditional love through to my wife.
ကဲကျွန်တော်အမျိုးသမီးအပေါ်မှာနော်ဒီအကပဲချစ်ချင်းမေတ္တာကိုပြဖို့ဖခင်တခင်ကျွန်တော်ကိုခေါ်တယ်လို့ကျွန်တော်ပြောဘူးလား
Therefore I will be all committed to bring this love to my wife.
ကဲအဒီအတွေ့အကြုံထွာအရာချစ်ချင်းမေတ္တာထွာအရာအလုံးကိုကျွန်တော်အမျိုးသမီးအတွေ့စက်ကရအောင
် This is the first principle we're talking about unconditional love
အဲ့ဒါကျွန်တော်ပထမမှာကျွန်တော်ပြောတဲ့အရာဖြစ်တယ်နော်အချင်းနယ်ပုံမှာမမူတည်တဲ့ချစ်ချင်းမေတ္တာဖြစ်တယ
် And we can't say we can't do anything we can do everything
ကဲကျွန်တော်ပြောတယ်နော်ဘာမှကျွန်တော်မလုပ်နိုင်ချင်ဘူးလို့ပြောတယ်ဒါပေမဲ့ကျွန်တော်အလုံးအရာအလုံးလုပ်နိုင်တယ်
We don't know how it will work out but we know God's love is great enough to work it out.
ကဲကျွန်တော်ဘလို့ဖြစ်နေခဲ့ပါစေ။ကျွန်တော်နားလေတကောပေါက်ပေါက်ကဘုရားသခင်ချစ်ချစ်မေတ္တာဟာကျွန်တော်အပေါ်မှာကြီးမားလှပါလေ
။ So at this time if I could just ask the men to stand.
ကဲဟာခင်တွေအမျိုးသားတွေဆရာတွေ အလုံးမတရားပေးကြပါ
If you're not single, you don't have to say this prayer.
Okay,
you know, I mean, if you are single,
yeah. But
you can still stand.
မတရားလို့ရပါတယ်ဒါပေမဲ့အခုပြောအပ်သူသူဆူတောင်းပေးမဲ့အရာကိုနောက်လိုက်ရှာမလို့ပါဘူ
း Okay, it's a little difficult because I'm going to say one sentence, then you say it, and they'll repeat after you.
Okay, သူကပြောမယ်ဆူတောင်းပေးမယ်ပြီးလို့ရှိရင်တော့ကျွန်တော်ကဘာသာပြန်ပေးမယ်ပြီးလို့ရှိရင်တော့ဆရာတို့ကကျွန်တော်နောက်ကိုလိုက်မှာဖြစ်ပါတယ်လိုက်ဆိုမှာဖြစ်ပါတယ
် We'll try it, okay? Dear Father in heaven,
ကောင်းကျင်ပေါ်၌ရှိတော်မူသောခမဲတော်ဘာ
I declare a war against my lust.
Ke chano ye atwe ataa khana zati go chano chenya bare.
I have chosen your enduring love.
Dine ga ne sabi ko ye chin chin metta go chano ywe che bare.
I have been designed to love.
ကျွန်တော်ဟာချစ်ဖို့အတွက်ဘုရားသခင်ကကျွန်တော်ကိုဖာဆင်းတယ
် I choose to love with a pure love.
ပါရှင်သောဖြူစင်သောချစ်ချင်မေတ္တာအဖြစ်ဘုရားကကျွန်တော်ကိုရွေးကောက်တယ
် I choose to live with a holy focus on my wife.
ကျွန်တော်ရဲ့အမြတ်သမီးအတွက်တာရှင်းတဲ့ဘဟုပြုဖို့အတွက်ဖခင်ကကျွန်တော်ကိုခေါ်တယ
် I have only one wife
ကျွန်တော်မှာမိမတယောက်ပဲရှိတယ်ကျွန်တော်မှာမိ
မတယောက် I want only one wife
ကျွန်တော်မိမတယောက်ပဲလိုချင်တယ
် By your divine grace an example
ကိုယ်တော်ဖြာရဲ့ဝိညာဉ်တော်အဖြစ
် I will give her and her alone
ကဲသူ့အတွေ့ကိုပဲကျွန်တော်ခန္ဓာကိုယ်မှာရှိသမျှအရာအလုံးသူ့အတွေ့ဖြာရမယ
် My constant care as long as I live
ကဲကျွန်တော်တစ်သက်လုံးအသက်ရှင်နေတဲ့တည်းသူ့ကိုခရိုစိုက်ပါမယ
် Now I ask Lord
ဒီနေ့ကိုယ်တော်ဖျားဆူတောင်းပါတယ
် Protect what is so great and beautiful
ကိုရဲ့ချစ်ချင်းမေတ္တာဒီကြီးမားထားပါတယ
် Lift up what is so glorious that I can hope
ကိုရောဖျားကျွန်တော်ရဲ့ကျွန်တော်အသက်တာမှာမျှော်လင့်ခြင်းများပေးတော်မူပ
ါ That your joy and love can touch our miserable hearts
ကဲကျွန်တော်နှလုံးသားများကိုကိုရွေးချစ်ချစ်မေတ္တာအားဖြင့်ပြောင်းလဲစေတော်မူပ
ါ By the grace and blood of Jesus Christ
ခရစ်တော်ရဲ့ယေရှုတော်အသွေးတော်အားဖြင့်ကျွန်တော်အသက်တာကိုပြောင်းလဲစေတော်မူပ
ါ God's only son
ခရစ်တော်သားဘုရားသခင်ရဲ့တားတော်အားဖြင့်သာဖြစ်တယ်
I pray. Amen.
Jesus nama phi su taung ja ba mya swa phya thakin. Amen.
Please be seated.
A long tai pe ja ba.
Through a prayer like this we're just repeating what we believe.
Ke chon no yun chin na a ya ko chon no su taung na kha ma.
You will see at points doubts come in your mind.
Ke a twe the ma ba phit la nei de le so ra chon no phya ga ba pho pya de le so ra chon no na le tbo paw la de.
Those are areas you need to see God to work more faith.
Ke tho nya ma a ne de nya ma phya thakin ko tu ye khun a ko no sha bi ma su taung pho a ye chi de so ra ko chon no tbo paw la de.
I tried to answer some of your questions during the session so we have no time.
Ke chon no me chin ne me khun ne shi ba de. A lung ko phye se chin ne da ba me a chin a ma shi de a twet chaung.
But I hope that you will continue to write down some questions and wives from my wife too.
Okay, me khun ne me chin ne a ya re mi ta su in thong ye ne pa te bi ma shi lo shin sa ywe bo ma ye lo ya ba de.
Okay, so here's a home project for you. You got notebook, you write down.
Okay, kwe ye sa out the ma ye ja ya aw in sa.
You make a pledge to unconditionally love your wife.
Okay, a ko na chun lo pyo bi.အကာပေချစ်ချက်မေတ္တာနဲ့ကိုယ့်ရဲ့အမျိုးသမီးကိုယ့်မိန်းမကိုကျွန်တော်ချစ်ဖို့ဖြစ်တယ်။
you might want to tell her that.
အဲ့ဒါကိုကျွန်တော်ဒီနေ့ကနေချစ်တော့မယ်လို့ကျွန်တော်ကိုမင်းမကိုနော်ပြောဖို့ရည်ချီ
But you might be thinking if I tell her then she's going to expect more from me.
အာကျွန်တော်ယောက်ျားလည်းပြောတယ်နော်သူ့ကိုပြောလို့ရှင်အဲ့လိုပြောလို့ရှင်တော့ကျွန်တော်စီကနေပို့ပြီးမှကျွန်တော်ရဲ့ချစ်ချင်းမဲ့တာကိုပို့ပြီးမှနော်ဖြုံလင့်မယ်လို့အမျိုးသားတွေကစဉ်းစားကောင်းစဉ်းစားလိုက်မယ
် Yeah that's true but that's okay.
အဲ့လိုရပါတယ်နော်ကိစ္စမရှိပါဘူးပြောလိုက်ပ
ါ In America we call it like growing into a larger size shoe a bigger size shoe
ကဲကျွန်တော်အမေရိကန်မှာဆိုလို့ရှိရင်တော့เนาะဒီ shoe ဘုံဖြစ်နာတွေကเนาะ size တွေကကြီးလာတယ
် so for example our older son has a shoe but our middle son is not big enough to wear it
ကဲကျွန်တော်မသားတယောက်ကသူ့မှာ shoe เนาะဘုံဖြစ်နာတစ်ခုရှိတယ်ဒါပေမဲ့တားငယ်ကအဲ့ဒါထိုးအရာကိုဝတ်လို့မရဘူး
But we still keep it because one day our middle son's foot will grow.
Okay. Da me adi tua adi bon phina ko ta nye atwe no. Tua chi la de akha ma tua wat lou ya de atong pyu lou ya de so ma tua atwe tha pe de.
And that agape love is going to be your new size.
Ke chuno di thone ya paw ma chuno ye agape chit chit met da ha.
And God's love is going to fill you richer and deeper love.
ကဲကွယ်အသက်တာမှာဖခင်ကအလုလုဆေးပြီးမှပေါ်ပြလာမှာဖြစ်လေ.
Passionately pray for grace to work in your wife.
ကဲစိတ်ရှိစွာနဲ့ကျွန်တော်ဆူတောင်းပြီးမှကိုယ့်ရဲ့အမြုပ်သမီးအပေါ်မှာကျွန်တော်
wife ဆိုင
်ရအောင်ကိုယ့်အမြုပ်သမီးကိုချစ်ပါ.
I have some suggestions also for you.
ခင်ဗျားအတွက်ကျွန်တော်တခုလအကြပေးခြင်းနဲ့
Your husband's love will grow only as much as they know God's love.
ကဲခင်ဗျားတို့ရဲ့အမြုပ်သားတွေဟာနော်ဖြာသခင်ကိုကိုးစားပြီးမှပဲသင်တို့ကိုစိတ်မှနဲ့ချစ်ချင်းမဲ့သာထနိုင်မယ်ဆိုတာမမေ့ကြပါနဲ့
Pray for them that God's love will all the more be poured out on them.
တဲ့တာမှာဖြာသခင်ရဲ့ချစ်ချင်းမဲ့သာခံယူဖို့အတွက်တို့တို့အတွက်ဆူတောင်းပေးကြပါ
As God prompts you and you sense God's love, change.
ကဲအဲ့လိုမျိုးနဲ့စူးတောင်းလာတဲ့အခါမှာခမည်းရဲ့ခမည်းတော်ရဲ့အမြုပ်သားတွေဖြစ်နှလုံးသားဖျားသခင်ကပြောင်းလဲစေမှာဖြစ်တယ
် encourage him
သူတို့ကိုခွန်အားပေးပ
ါ forget about the bad stuff encourage him on the good
အာနော်ဒီအရင်ပွားဖို့မဟုတ်ပဲနဲ့သူတို့နော်သူတို့အတွက်စူးတောင်းပေးပ
ါ don't demand love from your husband
ကဲကိုယ့်ရဲ့အမြုပ်သားစီကနဲ့နော်ချစ်ချင်းမဲ့တာကိုမတောင်းဆိုပါနဲ့
Don't go say you should love me.
ကဲတော်မငါကိုတင်ရငါကိုချစ်သေးတယ်လို့မပြောရဘူး။ငါကိုချစ်ရမယ်လို့တော်မပြောရဘူးနော်.
Of course that's true.
ဒါမဲ့အမှန်ပဲမဲ့.
But don't demand it.
မတောင်းဆိုပါနဲ့နော်.
But when it comes sweetly respond to it.
အာမတောင်းဆိုပဲနဲ့တကယ်ချိုးသာစွာနဲ့ကိုယ့်အသက်တာမှာသူတို့ပြောလာတဲ့အခါမှာအဲ့ဒါကအင်မတားမှာကောင်းပါလေ.
Let's close in a word of prayer.
ကျွန်တော်ဆူတောင်းခြင်းဖြစ်ကျွန်တော်ဒီမနေ့ပိုင်းအစီအစဉ်ကိုကျွန်တော်ဒီပြီးဆုံးမှာဖြစ်ပါတယ်.
Can we all stand please?
ကျွန်တော်အားလုံးမတည့်ရကြရအောင်ကျေးဇူးပြုပေး.
Oh Lord Almighty God, we thank you for your powerful and wonderful ways of love.
အေကိုရိုဖျားကြီးရဲ့ချစ်ချင်းမေတ္တာလာကြီးမားတဲ့ချစ်ချင်းမေတ္တာအတွေ့ကျေးဇူးတင်ပါတယ
်. Open our eyes to your love.
ကိုရိုဖျားကျွန်တော်နှလုံးသားများတခါနှလုံးသားတခါမြဖွင့်ပေတော်မူပ
ါ Wherever we have doubts about the power of your love take them away
အိုကိုရိုဖျားကျွန်တော်နှလုံးသားထဲမှာကိုရိုဖျားရဲ့ချစ်ချင်းမေတ္တာကိုတန်တရားရှိစေတဲ့အရာဟုတမျှကိုကိုရိုရှင်ဖျားယူပေတော်မူပ
ါ We make ourselves available for your love to fill us more and more
အိုကိုရိုဖျားရဲ့ချစ်ချင်းမေတ္တာအတွေ့ကျွန်တော်ရဲ့နှလုံးသားဒီကိုရိုရှင်ဖျားတခါဖွင့်ပေပါတယ
် That we can love one another
တယောက်နဲ့တယောက်ချစ်ချင်းမေတ္တာထားနိုင်ဖို့အတွက်
Thank you for giving us the privilege of revealing your love by loving others.
အကူရောဖျားရဲ့ချစ်ချင်းမေတ္တာကျွန်တော်ရဲ့အသက်တာမှာပေါ်ပြပြီးမှသူတပားကိုချစ်နိုင်ဖို့အတွက်ကိုရောဖျားအခွင့်အရေးပေးတဲ့အတွက်ကျေးဇူးတင်တယ
်. Especially in difficult hard times.
အကူရောဖျားတကယ်ချစ်ခဲ့တဲ့အချိန်မှာပင်တယ
်. But we're here.
ကိုရောဖျား
We're here to receive more of your love, to reveal more of your love in those most difficult situations.
ဒီနေ့ဘုရားတို့မှာကျွန်တော်အားလုံးမတည့်ရနေကြပါတယ်။ကိုရောရဲ့ချစ်ချင်းမေတ္တာကိုပို့ပြီးမှသိရှိဖို့လက်ခံရရှိဖို့ပဲဖြစ်ပါတယ
်။ In Jesus we pray.
ယေရှုနာမဖြင့်ဆုတောင်းအတနာခချက်များစွာဖျက်သိခြင်း
။ Amen.
This concludes session 2 of Building a Great Marriage. by Paul Bucknell.
ကောင်းမွန်သောအင်ကောင်တရားတည်ဆောက်ခြင်းဆက်လက်ပြီးမှကျွန်တော်
Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.